အရကဘာမှာအာနာရှင်တွေကိုဆန့်ကျင်လာစေခဲ့တဲ့လူလူလှုပ်ရှားမှုတွေကိုစတင်ခဲ့ရာတူနီရှားနိုင်ငံမှာတော့အသည့်ရွေးချယ်တင်မြှောက်ခဲ့တဲ့အနာဟတ်ပါတီကညွန်ပေါင်းအစိုးရတရက်ကိုဖွဲ့စည်းဖို့သူ့ရဲ့ပြိုင်ဘက်ပါတီနဲ့စပြီးတော့ပြောဆိုမှုတွေလှုပ်လာနေပါပြီ။တူနီရှားနိုင်ငံမှာပထမဆုံးအကြိမ်ဖြစ်လွတ်လပ်တဲ့ရွေးကောက်ပွဲတွေကိုကျင်းပခဲ့ပြီးတော့နောက်တစ်ရက်ကြာမှာပဲရွေးကောက်ပွဲအနိုင်ရအနာဟတ်ပါတီကညွန်ပေါင်းဖွဲ့ဖို့ပြောနေတာပါ။အနာဟတ်ပါတီခေါင်းဆောင်ရာရှိတ်ကနိုချီကတော့သူ့ရဲ့ Islamic Party ဟာအစိုးရအသစ်ကိုဖွဲ့ပြီးလို့ရှိရင်ညီကိုတွေလိုရင်းနှီးနှီးလှုပ်ဆောင်သွားပါမယ်လို့မနေ့တုန်းကပြောပါတယ်။အနာဟပါတီကိုစန့်ကျင်ကန့်ကွက်တဲ့ဆန္ဒပြမှုတွေဟာ DC Busi မြို့မှာမနေ့ကပေါ်ပေါက်ခဲ့ပါတယ်။အဲ့ဒီမြို့ကအနာဟပါတီရုံးကိုအတင်းဝင်ပြီးတော့စီးနှင်းကြဖို့လုပ်နေတဲ့ဆန္ဒပြသူတွေကိုလုံခြုံရေးတပ်ဖွဲ့တွေကမြေယိုဘုံတွေသုံးတနက်တွေကိုမိုးပေါ်ထောင်ပစ်ပြီးတော့လူစုခွဲခဲ့ရပါတယ်။ဆန္ဒပြမှုတွေဟာကြာသပတေးနေ့တွေကစတင်ခဲ့တာဖြစ်ပြီးတော့အနာဟပါတီခေါင်းဆောင်ကတော့လူတွေကိုအေးစေးစေးရှိနေကြဖို့တိုက်တွန်းပြောဆိုနေပါတယ်။